ကချင်ပြည်နယ်ဖားကန်းမြို့ကရေမစေးကြောက်ရှာဖွေသူတွေကြားမှာကိုဗစ် -19 ကာကွယ်ရေးကျန်းမာရေးလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်တာမရှိကြတဲ့အတွက်တာဝန်ရှိသူတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတိုးလာနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ထင်းကျုပ်ကာကွယ်ရေးကိုမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့တက်နိုင်သမျှဆောင်ရွက်နေချိန်မှာဖားကန်းမြို့မှာလည်းမြို့ဝင်အထက်ကိုစစ်စည်းရေးဂိတ်၄ခုနဲ့တားဆီးပိတ်ဆို့ပြီးမြို့ပြင်ကလူစိမ်းတွေအလွယ်တကူဝင်မလာရအောင်လုံခြုံရေးတာဝန်ရှိသူတွေနဲ့မြို့နယ်အုပ်ချုပ်ရေးဘဏ်ကပူးပေါင်းစစ်ဆေးနေပါတယ်။ဒီလိုအခြေအနေမျိုးမှာဖားကန်းမြို့ကျောက်စိမ်းတူးဖော်ရေးလုပ်ကွက်ကရေစာဘုံတွေမှာနေ့စဉ်ကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာဖွေသူတွေကြားမှာတော့ကျမရေးသတိပေးလမ်းညွှန်ချက်တွေအတိုင်းလိုက်နာမှုမရှိတာကြောင့်စိုးရိမ်စရာအခြေအနေတွေမြင်တွေ့နေရတယ်လို့ကိုဗစ် -19 ကာကွယ်ရေးကိုယ်တိုင်ကွင်းစင်ဆောင်ရွက်နေတဲ့ဖားကန်းမြို့နယ်ပြည်သူ့လွှတ်တော်ကလည်းဦးတင်စိုးကဗီဒီယိုကိုပြောပါတယ်
။ဒီရေမစေးလူလမ်းစာတွေမှာကျတော့ဘာဖြစ်လဲဆိုတော့တို့ဒီမှာကျတော့လက်လုံးမှာပါးစပ်လုပ်ရတဲ့အနေအထားမျိုးလေးဒီရေမစေးရှာရမလို့ရမှာကြောင်လေးရောင်းရမှာစားလို့ရနိုင်တဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့တို့တွေကတော့နဆလီနိုင်ရှာနေကြတယ်လူစုလူဝေးဆိုတဲ့နာမနင်းနေတော့လူစုလူဝေးမဟုတ်တောင်းနဲ့တိန်းနဲ့ရှိကြရှိတဲ့เนาะဒီဟာတွေကလုံနေကြတာကျွန်တော်တို့ကဘလုံးမတားရှိလို့လည်းမရအောင်စီမဲ့ကမဲ့နဲ့လူမစုရပါဘူးဆိုမှလည်းတနေ့လုံးတညလုံးနဆလီနိုင်စုနေတယ်ဗျဘလုံးမအာနာလည်းမတက်ရောက်ဘူးတရားဥပဒေစုံဝေးကတို့ရှိမရောက်တဲ့အခါကျတော့เนาะဒီဥုတ်ထဲထားတဲ့ကိုဗစ်ကြီးတရောက်သွားလို့ကတော့အဲ့ဒီဟာတွေကိုကျွန်တော်တို့ကစိုးရိမ်မှုကဖြစ်တယ
်အစိုးရကကျန်းမာရေးသတိပေးချက်တွေထုတ်ပြန်ထားပေမဲ့ဝန်ဆောင်အတွက်ရုန်းကန်နေကြရတာကြောင့်ဒီမစေးကြောက်ရှာဖွေသူတွေကြားမှာခက်ခွက်ခွာနေရမဲ့ social distancing ဆိုတာမရှိသလိုနှာခေါင်းစည်းသုံးသူအလွန်နှဲပါပြီးတကယ်တမ်းရောဂါကူးစက်လာရင်ထိမရဖြစ်မှာကိုစိုးရိမ်နေရသူကဖားကန့်ကြောင်စိမ်တူးဖွဲ့ရေးလောက်ွက်နာနေထိုင်သူကိုစုံမိုးထက်ဖြစ်ပါတယ
်။ဒီသာဘုံတဘုံတဘုံမှာအနည်းဆုံးမရှိပါဘူးဆို300နဲ့500အများဆုံး1000ပတ်ချာလည်းရှိတယ်။အဲ့ဒါကတော့ပခုံးချင်းတိုက်ဖြစ်ချင်းပေါက်တကယ်ကိုပြားအုံကြီးလိုပဲပြတ်သိပ်ပြီးတော့အဲ့လိုနေနေတာအဲ့တော့မတ်ပါတဲ့လူတွေရှိတယ်မပါတဲ့လူရှိတချို့ကလိုက်နာတယ်များသောအားဖြင့်အများစုကမလိုက်နာကြအောင်အဲ့တော့ရေမစီအတိုင်းဝိုင်းကကကင်တွေဖို့တော်တော်ကူခက်တယ်အရန်ကူခက်တဲ့အထက်မှာပါတယ်ကျွန်တော်တို့ဒီဖားကန်ဖြစ်ရင်တော့ကိုယ်စီကမတွေးရဘူးဖားကန်မှာရှိတဲ့လူတွေကိုတွေးလိုက်ရင်မတ်တတဲ့ဝီကအင်တာနက်အများသောအားဖြင့်တိတ်မတတ်ကြတော့တွေးတယ
်ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာ NLD အစိုးရရဲ့စီမံခန့်ခွဲဆောင်ရွက်မှုတွေဟာအားရစရာမကောင်းဘူးဆိုတဲ့ဝေဖန်ထောက်ပြမှုတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေတဲ့တစ်ချိန်တည်းမှာပဲဖားကန်းမြို့မှာလည်းဒေသခံတွေလူမှုရေးအဖွဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းပြီးကိုဗစ်ကာကွယ်ရေးအတွက်လိုအပ်ချက်ကိုကိုနီးကိုဟန်နဲ့ဖြည့်ဆင်းနေရတယ်လို့ကိုစုံမိုးထက်ကပြောပါတယ
်ကျွန်တော်တို့ဆိုလို့ရှိရင်ကိုတူကိုရာကျွန်တော်တို့ဗော်ဒါပေါင်းတိနေစုပြီးတော့ PP ဝတ်စုံ1000လူတဲ့မြန်မာနိုင်ငံမှာအများဆုံးတော့ကျွန်တော်တို့ပြောလို့ရတယ်ဒီစစ်စည်းခိတ်တွေမှာဆိုလို့ရှိရင်လည်းဟာလာဝန်ထမ်းတွေရှိတယ်အနည်းဆုံးတရက်တည်းလူ20လောက်စားစီးပြီးနေ့စဉ်သွားစီးပြီးလာစီးပြီးကျမရဲ့ဝန်ထမ်းတွေအကျိုးပေးစီးပြီးတခြားကမထောက်တော့ဘူးဟိုဒီ quarantine ဝင်ဖို့အတွက်ဆိုလို့ရှိရင်လည်းတခြားကမပြီးဘူးဗျာကျွန်တော်ပြောပြတာဘယ်လိုလုပ်အဆင်ပြေမှာလဲအဲ့တော့ဘာလို့တုံးဆိုတော့ဒီမှာရှိတဲ့လုပ်ငန်းရှင်တွေပရာဟိတာဖွဲ့တွေဗိုလန်တီးယားတွေကတခါတည်းဟိုအလူငွေလိုက်ခန့်ဒီ quarantine တွေအတွက်တခါပြည်ဆိုင်ဌာနကိုသွားလူကျူးမှုမှုတွေလုပ်ဟာတော်တော်ဆိုးတယ်ကျွန်တော်ကအစိုးရတသက်မထောက်ပါနဲ့ဘာမှမရှိဘူး
ဒီလိုဝေဖန်မှုတွေပေါ်နားလည်ပေမဲ့အစိုးရကအတတ်နိုင်ဆုံးဖြည့်ရှင်းဆောင်ရွက်နေတယ်လို့ဖားကန်ပြည်သူလွှတ်တော်ကလည်းဦးတင်စိုးကရှင်းပြပါတယ်
။အဲ့ဒါတော့ဒီလိုရှိပါတယ်။ရှင်းရှင်းပြောရရင်နောက်ဆုံးကတိုင်းပြည်ရဲ့ဘတ်ဂျက်ပေါ်မှာလည်းမူတည်ပါတယ်။ဟိုမရှိရှိတာနဲ့ချွေတာပြီးတော့ကျန်းမာပြီးတော့လုံနေရတဲ့အနေအထားမျိုးမှာဒီလိုအယောဂါဆိုပြီးဖြစ်လာတဲ့အခါမှာကျတော့မဖြစ်ဖြစ်အောင်ကျွန်တော်ဆောင်ရွက်နေရတဲ့အနေအထားမျိုးဖြစ်တယ်။နောက်ဒီကိုချီမဆောင်ရွက်မှုညာဖြစ်နေဆိုတော့လည်းပဲကျွန်တော်တို့ဒီမှာလည်းအားလုံးကအုပ်ချုပ်ရေးတစ်ခုတည်းမဟုတ်ဘူးဗျ။ကျွန်တော်တို့ဒီမှာမြို့နယ်တိုင်းလူတို့မှာရှိတဲ့လူတက္ကူစရအားလုံးဟာပြအုပ်ချုပ်ရေးနဲ့လက်တူတူလက်တွဲပြီးတော့မှပြည်သူတွေခုနပြောတဲ့အချက်ဒီအရက်ဖက်ဖွဲ့စည်းတွေအုပ်ချုပ်ရေးဖွဲ့တွေနဲ့ဌာနဆိုင်တွေပေါင်းပြီးတော့အကုန်လုံးလုံနေကြတာကိုသူ့ဒေတာကုဒေတာကတော့သူ့အနေနဲ့သူတို့တော့ဒါအားလုံးကဝိုင်းဝန်းလုပ်ဆောင်ကြတော့တော်တော်များများကတော့အားရကျေနပ်ဖို့ကောင်းတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်အစိုးရကဒေတာတချို့မှာတားမြစ်ချက်တွေဖြေလျှော့လာပြီးဖြစ်ပေမဲ့ဖားကန်မြို့အဝင်ထွက်ဂိတ်တွေကိုည9နာရီကနေမနက်6နာရီထိတားမြစ်ကန့်သတ်ထားစေဖြစ်ပါတယ်ကိုဗစ်လူနာနံပါတ် 82 နဲ့အတူလေရင်ဒဇင်းနဲ့စီလာတဲ့ဖားကန်းမြို့က2ဦးကိုကွာရန်တင်းလုပ်ထားခြင်းတုန်းကမြို့ကနေကြဆိုးရိမ်မှုများခဲ့ပြီးနောက်ပိုင်းအဲ့ဒီလူတွေစီမှာယောဂါပိုးမရှိတဲ့အတွက်စိတ်ပြန်အေးသွားလို့အနေတိုင်းပေါ့ရော့တာမျိုးလည်းရှိတယ်လို့မြို့ကနေကပြောပါတယ်လက်ရှိအခြေအနေကတော့တရုတ်နိုင်ငံတဲ့အလုတ်သွားလုပ်ပြီးတရုတ်အာဏာပိုင်တွေပြန်ခိုင်းတာကြောင့်ပြန်လာရသူ 18,000 လောက်ဖားကန်းမြို့ကိုရောက်လာကြပြီးကွာရန်တင်းစင်တာ20ကျော်မှတီးခြားခွဲထားစောင့်ကြည့်မှုလုပ်ထားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ